တော်တာရှင်များရှင်2021ခုနှစ်ဇွန်လမှာစပြီးဖြစ်ပွားခဲ့တဲ့ကချင်လက်နက်ကိုင်တပ်ဖွဲ့ KIA နဲ့မြန်မာစစ်တပ်တို့အကြားကစစ်ပွဲဟာအခုဆို6နှစ်ကျော်ကြာနေခဲ့ပြီဖြစ်ပြီးတိုက်ပွဲတွေရပ်တန့်မှုလမ်းစာမပေါ်နိုင်သေးပဲဖြစ်နေတဲ့အတွက်ဒေသခံပြည်သူတသိန်းကျော်သာစစ်ပီးဒုက္ခတွေဘဝနဲ့မြေစာပင်ဖြစ်နေကြရပါတယ်။ကချင်ပြည်နယ်အတွင်းနောက်ဆုံးတိုက်ပွဲကတော့ပြီးခဲ့တဲ့ဩဂုတ်လ17ရက်နေ့ကမိုးကောင်းမြို့နယ်အတွင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲဖြစ်ပါတယ်။အဲ့ဒီတိုက်ပွဲတွေကြောင့်အနီးအနားကျေးရွာတွေကဒေသခံ1000လောက်ဟာနီးစပ်တဲ့နမ်တီမြို့ပေါ်ကိုထွက်ပြေးတင်းရှောင်ခဲ့ကြရပါတယ်။မြန်မာနိုင်ငံမှာတပ်မတော်အပါအဝင်လက်နက်ကိုင်အဖွဲ့တွေအကြားနှစ်ပေါင်း80ဝန်းကျင်ကြာဖြစ်ပွားနေတဲ့ပြည်တွင်းစစ်ကြောင့်ကချင်ရှမ်းကရင်နဲ့ရခိုင်ဒေသတွေမှာစစ်ဘေးဒုက္ခတွေတိမ့်နေချီပြီးတော့ရှိနေပါတယ်။ကချင်နဲ့ရှမ်းပြည်နယ်နှစ်ခုမှာတင်အိုးအိမ်တွေကိုစွန့်ခွာပြီးတော့ယာယီဒုက္ခတွေစခန်းတွေမှာခိုးလုံနေသူ3,200အထက်ရှိနေပါတယ်။အရာဟာကချင်ပြည်နယ်မှာရှိနေတဲ့လူဦးရေရဲ့900ရာခိုင်နှုန်းဖြစ်တယ်လို့ဒုက္ခသည်စခန်းတွေမှာခိုးလုံနေရသူတွေရဲ့80ရာခိုင်နှုန်းဟာအမျိုးသမီးတွေဖြစ်ပါတယ်။နှစ်နဲ့ချီပြီးတော့ဖြစ်တယ်လို့နေဖြစ်တယ်လို့ဆားရတဲ့အပြင်ကျန်းမာရေးစောင့်ရှောက်မှုကလည်းမရှိသလောက်ဖြစ်တာကြောင့်သူတို့တွေကျန်းမာရေးထိခိုက်လာရတာတွေဟာလည်းအံ့ဩစရာတော့မဟုတ်ပါဘူး။အဲ့လိုစားဝတ်နေရေးနဲ့ကျန်းမာရေးစောင့်ရှောက်မှုအခုအညီကိုလုံလောက်အောင်မဖြည့်ဆည်းပေးနိုင်ချိန်မှာနောက်ထပ်စစ်ပွဲတွေဖြစ်လာတယ်လို့ဒုက္ခတွေကိုစာနာစိတ်နဲ့ရက်ဝဲမြေကြားကလာရောက်လှူဒန်းသူတွေကိုပိတ်ဆို့ဟန့်တားတာတွေလည်းလှုပ်လာပြန်ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ22ရက်နေ့ကတည်းကကချင်ပြည်နယ်စတုံးဒေသကစစ်ဘေးဒုက္ခတွေအတွက်88မျိုးဆက်ငင်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကဆန်အိတ်တွေတွားရောက်လှူဒန်းရမှာတားဆီးခံခဲ့ရပါတယ်။သူတို့တွားရောက်ခဲ့တဲ့ဒေသအခြေအနေကို88မျိုးဆက်ငင်းချမ်းရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကမမီမီကအခုလိုပြောပြခဲ့ပါတယ်။
အဲ့ဒီမှာမြို့နယ်လေအရန်ဝေးလံခေါင်ပါရဲ့လေပြီးတော့လမ်းကြောင်းကလည်းအဲ့တကြောင်ပဲရှိရဲ့ပေါ့လမ်းကြောင်းကိုအဲ့လိုမျိုးဖြတ်တောက်ထားလိုက်ပြီဆိုလို့ရှိရင်သူတို့စီလည်းဘာမှမရောက်နိုင်တော့ဘူးပေါ့ရာသီဥကဝိုးလေအရန်ကြနေတယ်ဆိုရင်လေသူတို့မှာစမ်းမာရေးကောင်းမှုလို့စမ်းမာရေးကောင်းမှုတွေသူတို့မှာကိုခါကောင်းမှုလို့ကိုခါကောင်းမှုတွေအဓိကကြတဲ့ဆံနဲ့အဲ့ဒါကိုအဓိကဖြတ်လိုက်တယ်ဆိုတဲ့အခါကျတော့ဟာကြည်သူတွေအတွက်တော်တော်အတိဒုက္ခရောက်ရတဲ့ဘဝမျိုးဖြစ်နေတာအဲ့ဒီအတွက်ပဲဒီမှာတော်တော်ဆင်းကောင်းပါတယ်တော်တော်စလုံးကလေလူကြီး900ကျော်ရှိတာကလေးကတော့တော်တော်များတယ်ကလေးဦးကြီးပဲ100ကျော်လောက်ရှိ
တယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာလိုပဲရခိုင်ပြည်နယ်ဟာလည်းစစ်ဘေးရှောင်ဒုက္ခတွေတွေရှိနေတဲ့ပြည်နယ်တစ်ခုပါမြန်မာစစ်တပ်ဟာကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတာဖြစ်ပြီးတော့ရခိုင်ပြည်နယ်မှာတော့အကြမ်းဖက်သမားတွေရဲ့အန္တရာယ်ကြောင့်ဆိုပြီးနယ်မြေရှင်းလင်းရေးတွေလုပ်နေရကနေဒီရက်ထဲတက်အင်အားတွေကိုပါတိုးမြှင့်ချထားလိုက်ပါတယ်။အဲ့ဒီအခြေအနေမျိုးတွေနဲ့ပတ်သက်ပြီးတော့ရခိုင်ဒေသခံမတ်ဆန္ဒလွင်ကအခုလိုမှတ်ချက်ပြုပြောဆိုခဲ့ပါတယ
်။စစ်တပ်ကလည်းသူ့မှာညှော့လာတဲ့အာဏာပါဝါအတွက်ကျွန်တော်ရခိုင်ပြည်ရဲ့လို့မဟုတ်ဘူးပေါ့။အခြားဒီနယ်စပ်တွေရောပေါ့။အဲ့ဒီမှာသူတို့အာဏာထိန်းသိမ်းထားခြင်းနဲ့ဟာတွေရှိနေတယ်လို့ကျွန်တော်တို့ထင်တာပေါ့လေ။ကျွန်တော်တို့ဒီဗမာပြည်မှာစစ်အာဏာရှင်အုပ်စုကဘယ်လောက်ရှိပြီလဲစစ်တပ်ရှိလို့ဒါအေဂျင့်ကြီးဆိုလို့ရှိရင်ကတော့ကျွန်တော်တို့အေဂျင့်ကကြာလာပြီပေါ့အခုကစစ်တပ်ဝင်လာရင်ကတော့ပုံပြီးချုပ်ဆိုးပဲရှိတယ်ပြီးတော့ဒေသခံတွေပေါ့အရင်တော့ကတော့ RSO ပေါ့ဘာညာသာကဒီအကျန်းဖက်အဖွဲ့ကိုပဲကြောက်ရတယ်အခုစစ်တပ်ကပါလာပြီးဆိုနှစ်ဖက်ကိုကြောက်ရမယ်လေဘာလို့သူတို့မှလက်နဲ့တင်နေလေဒေသခံတွေမှာဘာမှရှိဘူးလေမြမတက်မတော်ဆိုတာလေပြောလို့ရှိရင်တကယ်ပဲရခိုင်ပြည်ကိုသိရင်စီရင်လည်းကူညီဖို့လာကလားသူတို့ဒီရခိုင်ပြည်ရဲ့လုံခြုံရေးကိုတကယ်တောင်းယူခြင်းနေသလားဆိုလို့ရှိရင်သူတို့ဗမာပြည်မှာရှိတဲ့သူတို့ရဲ့လူမျိုးတွေကတော့သူတို့ဒုက္ခပေးနေတဲ့ကိစ္စကိုရခိုင်ပြည်ကိုတော့ပြီးပန့်ကွက်ပြီးတော့တနည်းအားသဘောပေါက်စရာအကြောင်းတော့မရှိဘူးလို့ထင်တယ်လေ
အစိုးရဆက်ဆက်မပြေလည်ခဲ့တဲ့ပြည်တွင်းပြပခါဟာ1988ခုနှစ်ကတည်းကပြည်သူလူထုတခဲနဲ့ထောက်ခံခဲ့တဲ့ NLD ပါတီအာဏာရလာချိန်မှာတော့အနှင်းနဲ့အမြန်ပြေလည်သွားလိမ့်မယ်လို့ပြည်သူလူထုကကြီးကြီးမားမားမျှော်လင့်ခဲ့ကြပါတယ်။ဒါပေမဲ့အားလုံးကြားနေသိနေကြတဲ့အတိုင်း NLD အစိုးရအာဏာရလာတာနှစ်နှစ်နီးပါးရှိလာချိန်အထိတနက်တန်တွေကြားနေရစဲအိမ်ပြန်ခွင့်မရသေးသူတွေတိတ်နဲ့ချီရှိနေစဲဖြစ်နေတဲ့အခြေအနေမှာရန်ငွေဝေစဲကချင်မြေဒေသခံထရဂျန်ဒါဖောင်ဒေးရှင်းတည်ထောင်သူမနန်ပူရဲ့လက်ရှိအစိုးရအပေါ်ပြောကြတဲ့စကားကတော့ဒီလိုပါ
။ကျွန်တော်တို့မြန်မာနိုင်ငံရဲ့ငင်းချင်းရဲ့အခြေအနေကအခုတတိမျောလင့်ချက်ကဝေဝေဝဝဖြစ်နေတယ်ဆိုတော့ကျွန်တော်တို့ပြောလို့ရတယ်ပေါ့။အစိုးရတစ်ကလည်းငင်းချင်းရဲ့ဖော်ဆောင်မှုကိုကြိုးစားပြီးလုပ်သွားနေပြီမယ်လဲထူးခြားမှုရှိမနေဘူးဆိုတဲ့အခါကျတော့ဒီအစိုးရတစ်အနေနဲ့ဒီတပ်မတော်ကိုပဲကြောက်တယ်လို့ပြောရမလား။တပ်မတော်ဘက်ကပဲရက်တီပြီးတော့လှုပ်တာမဟုတ်ဘဲနဲ့ပြည်သူဘက်ကနေရက်တီပြီးတော့လှုပ်ဆောင်သွားဖို့ရန်အတွက်ရဲရဲနဲ့ပေါ့နော်စိုးရိမ်မှုမရှိဘဲနဲ့လှုပ်ဆောင်သွားပုံရတဲ့လူတွေလို့ကျမတို့မြင်နေပေါ့။ဘာဖြစ်လို့လဲဆိုတော့ဒီဒေါန်ဆန်းစုကြည် ne aku le si aso ya ri ya di tamdo ko ne ne le ma yue ne chi ni ri si bi so lo shin tru ka ka ni bi lo ho pya pya ta le ne taung wan lai da bo no a lo myo chi ni ri si ni u ma yangon tai won ji chok ko dai ga a lo myo le lut khe de so lo le tomorrow ကချင်မှာလည်းပဲအစ်ဘေးချောင်းတွေအများကြီးရှိတယ်။ကချင်ပြည်နယ်မှာစစ်တွေတိုက်နေတယ်ပြီးတော့စစ်ဘေးချောင်းတွေကိုလာလှူတဲ့အဖွဲ့အစည်းတွေကိုလမ်းမှာစစ်တပ်ကပိတ်ပင်တဲ့အခြေအနေကိုကချင်ပြည်နယ်ရဲ့ဝန်ကြီးချုပ်ကသူကတခွန်းမှမပြောဘူး။ဒီလိုအခြေအနေတွေရှိနေတယ်။အဲဒါကြောင့်မလို့လက်ရှိအစိုးရကဒီမြန်မာနိုင်ငံရဲ့ပြည်ပခါကိုချုပ်ငင်းဖို့ရန်အတွက်လှုပ်ဆောင်သွားတဲ့အခါမှာညှင်းချင်းပေါ်ဆောင်မှုကိုလှုပ်ဆောင်သွားတဲ့အခါမှာစစ်တပ်ကရက်တီရမှုပဲနဲ့ပြည်သူဘက်ကရက်တီပြီးတော့ဖြည့်ရှင်းသွားဖို့ရန်အတွက်လိုတယ်ဆိုတော့ကျွန်မသုံးသပ်ချင်ပါတယ်။
2021ခုနှစ်ကနေ2016ခုနှစ်အစောပိုင်းအထိကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP အပါအဝင်နိုင်ငံတကာအကူအညီပေးရေးအေဂျင်စီတွေကကချင်စစ်ပေးချောင်ဒုက္ခသည်တွေအတွက်ဆံကိုတိကထားလို့စားနပ်ရိက္ခာတွေထောက်ပံ့ခဲ့ပေမဲ့2016ခုနှစ်ကစပြီး WFP ဟာအကြောင်းမျိုးမျိုးကြောင့်ဆံရိက္ခာအစားငွေသားကိုပြောင်းလဲထောက်ပံ့လာပါတယ်။အဲ့လိုပြောင်းလဲထောက်ပံ့လာတဲ့အခါမှာရရှိတဲ့ငွေသားဟာမြန်မာငွေတောင်းကနန်းသာရှိတာမလို့တနေ့တခြားမြင့်မားလာတဲ့ကုန်စည်နှုန်းကြားမှာဒုက္ခသည်တွေရဲ့စားဝတ်နေရေးဟာခက်ခဲတစ်ထပ်ခက်ခဲလာပါတယ်။ကုညီလှူဒန်းတဲ့အလှရှင်တွေရှိနေပေမဲ့လမ်းပန်းဆက်သွယ်ရေးအခက်အခဲကြောင့်လူတလောက်မရောက်တာအပြင်ရိက္ခာထောက်ပံ့တာတွေကိုတားဆီးခံရတဲ့အခါမှာတော့အခြေအနေတွေကဆိုးတဲ့ထက်ဆိုးသွားပါတော့တယ်။ကုလသမဂ္ဂအပါအဝင်ပြည်တွင်းပြည်ပအဖွဲ့အစည်းတီးကအဲ့လိုရှေ့ကျနေတဲ့ပြည်တွင်းပြည်ပခါတွေအတွင်းမှာဒုက္ခအမျိုးမျိုးနဲ့ရင်ဆိုင်နေရတဲ့ရွှေ့ပြောင်းနေထိုင်ရသူတွေယောဂဝေဒနာနဲ့ပြဿနာအမျိုးမျိုးကိုခံစားနေရတဲ့အမျိုးသမီးတွေနဲ့အနာဂတ်ပျောက်နေရတဲ့ကလေးတွေရေးကိုထောက်ပြပြီးတိုက်ပွဲတွေရက်ဆိုင်ဖို့အကြံပြုချက်တွေပေးခဲ့ပေးစေပေမဲ့စစ်ရဲ့သားကောင်ပြည်သူလူထုကိုယ်အိမ်ကိုယ်ရာမှာပြန်နေရရေးမျှော်လင့်ချက်ကတော့မင်းမိန်နေစေဖြစ်ပါရဲ့ရှင်။